စစ်ကောင်စီလက်ထက်တရားဝင်လူသားစုလွတ်မှုတွေပြန်ဆက်တင်ခဲ့တဲ့2022မေလနောက်ပိုင်းမှာပြည်ပထွက်အလုပ်လုပ်သူတွေတဟုန်လုံးများလာပြီးရောက်ရှိတဲ့နိုင်ငံအလိုက်ပြဿနာမျိုးစုံတွေလည်းရွှေ့ပြောင်းလူသားတွေရင်ဆိုင်နေရပါတယ်အလုပ်လက်မဲ့ဖြစ်မှုတွေအခွင့်အရေးဆုံးရှုံးမှုတွေလူကုန်ကူးတာတွေအထိမြန်မာရွှေ့ပြောင်းလူသားတွေကြားမှာဖြစ်ပွားနေကြပါ၃နှစ်တာကာလအတွင်းမြန်မာရွှေ့ပြောင်းလူသားတွေကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုတော့ကိုရဲမောင်ကပြောပြပေးပါဦးခင်ဗျာ
2022မေလနောက်ပိုင်းပြည်ပကိုအလုံသမားစာချုပ် MOU နဲ့တရားဝင်လုံသားစစ်လွတ်တာတွေပြန်စတင်ပြီးနောက်ပိုင်းမြန်မာနိုင်ငံသားတွေအများဆုံးသွားကြတဲ့နိုင်ငံကတော့ထိုင်းနိုင်ငံပါမြန်မာနိုင်ငံသားနှစ်သန်းနီးပါးထိုင်းမှာအလုံလုံနေကြတယ်လို့မြန်မာအလုံသမားရေးအဖွဲ့အစည်းတွေကပြောပါတယ်ဒါပေမဲ့အေဂျင်စီနဲ့စာချုပ်ချုပ်ထားတဲ့လစာအတိုင်းအပြည့်အဝမရတဲ့သူတွေရှိနေပြီးတချို့ဆိုရင်လအတော်ကြာတဲ့အထိအိမ်ကိုငွေပြန်မပို့နိုင်ကြပါဘူးဒီပြဿနာတွေကိုမြန်မာစစ်ကောင်စီကလေးလေးရှုထားကြအောင်ထိုင်းချေဆိုင်ရခိုင်အလုပ်သမားများအဖွဲ့ရဲ့ဒါရိုက်တာကိုအောင်ကပြောပါတယ်
ဒီတော့တဲ့ဒီမှာဆိုလို့ရှိရင်ဥပဒေတွေမရတဲ့စိတ်မှုတွေကထိုင်းနိုင်ငံမှာများစုရှိတယ်။အနေနဲ့ဒီမှာဆိုကိုဆိုးတယ်။ဒီကျွန်တော်တို့တက်ပြည်မြေဆောင်မြို့မှာဆိုလို့ရှိရင်စိတ်ရုံပေါင်း400မှာတရားဝင်ပြတဲ့စိတ်ရုံကစိတ်ရုံလောက်ပဲရှိတယ်။ထိုင်းနိုင်ငံကိုရောက်ရှိနေကြတဲ့ရှုထောင့်များစုကထိုင်းနိုင်ငံမှာသမတ်တတဲ့ဥပဒေတွေလောကလာကြတွေကသူတို့မှာဘာလို့ရှုထောင့်မှုတွေရှိလဲ။သူတို့မှာပြဿနာတွေကဘာလို့ရှိလဲ။ဒါတွေကိုဆိုးရည်နဲ့စစ်ဆေးဖို့လိုတယ်
ထိုင်းလွှတ်တော်နိုင်ငံသားရေးရာကော်မတီမှာမြန်မာအရေးနဲ့ပတ်သက်လို့2023ဒီဇင်ဘာလ22ရက်နေ့မှာဆွေးနွေးခဲ့ကြပြီးထိုင်းဆိုရအနေနဲ့မြန်မာပြည်ပခါမှာလှုပ်တဲ့ကိစ္စတွေကိုသူတို့ကအကြံပြုခဲ့ကြပါတယ်။ဒီထဲမှာမြန်မာဒုက္ခသည်တွေဟာထိုင်းနိုင်ငံထဲမှာရှိနေတော့တရားဝင်အလုပ်လုပ်ခွင့်ရဖို့အတွက်အကြံပြုခဲ့ရတယ်ပါပါတယ်။မြန်မာလူ့သမားရေးဆောင်ရွက်နေသူတွေကတော့တရားဝင်အလုပ်ထက်တရားဝင်နေထိုင်ခွင့်ရဖို့အဆင်မကျော်ပဲစဉ်းစားတင်ကြောင်းပြန်ပြီးတုံ့ပြန်ခဲ့ကြပါတယ်။စစ်အာဏာသိမ်းပြီးနောက်နိုင်ငံတွင်းမှာအဖက်ဖက်ကယူရင်းလာတဲ့အထက်အလုပ်ကံရရှိဖို့ကလည်းမရေမရာအခြေအနေဖြစ်လာတာပါ။ဒါတွေကြောင့်ထိုင်း၊မလေးရှား၊တရုတ်နဲ့ဒူဘိုင်းနိုင်ငံတွေကိုနီလန်းမျိုးစုံနဲ့တွားနေကြသလိုဂျပန်၊ကိုရီးယား၊စင်ကာပူနိုင်ငံတွေကိုတော့အလုပ်ကံစာချုပ်တွေနဲ့တွားကြပါတယ်။မကြာသေးခင်ကဒူဘိုင်းရောက်သွားတဲ့အမြန်မာအမျိုးသမီးတချို့ဟာလုပ်ငန်းခွင်မဝင်ရပဲဒူဘိုင်းကတဆင့်အီရန်နိုင်ငံဆူလီမန်နီယားမြို့မှာဖိအားပေးအလုပ်စေခိုင်းရင်ခံနေရပါတယ်။သူတို့ကိုကဲထုတ်ဖို့အတွက်စတော်ရီနိုင်ငံရီယက်မျိုးကမြန်မာတန်ယုံကိုအီးမေးလ်နဲ့စာပို့ခဲ့ကြောင်းသူတို့ကပြောပါတယ်။လူကုန်ကူးမှုများတဲ့ဒီကိစ္စတွေအတွက် ILO လို့နိုင်ငံတကာအဆင့်အဖွဲ့အစည်းတွေမှလည်းတာဝန်ရှိကြောင်းအလုပ်သမားအခွင့်အရေးကာကွယ်မြင့်တင်သူများ LRDP အဖွဲ့ဝင်ကိုထွေးကပြောပါတယ်
။ဒီကတော့ဟိုအင်တာနက်ရှင်နယ်လောနဲ့ကျွန်တော်ကဂင်တွေရမှာပေါ့ဒီ network လောနဲ့အပမာဝီလောရဆိုရင်တော့ဒါ agency တွေထုတ်ပေါက်တာပေါ့။နိုင်ငံကြတော့ဒီစေဆိုးရလက်ထက်မှာတော့ဘာဥဒေမှမရှိဘူးစေဆိုးကလည်းလုံးချင်အောင်လုပ်နေတဲ့အခြေအနေဆိုတော့အဲ့တော့ဟိုနိုင်ငံတကာဖွဲ့စည်းဆိုရင်အဲဟိုကနေဒီကအချိန်ယူရမှာပေါ့
ဒီကိစ္စတွေနဲ့ပတ်သက်တဲ့တိုင်ကြားမှုတွေကိုဒူဘိုင်းကမြန်မာကောင်စည်ဝင်ချုပ်ရုံးနဲ့ဆိုရီအာရေဗီယာနိုင်ငံရီယက်မျိုးကမြန်မာတန်ယုံကအများအပြားလက်ခံရရှိထားကြောင်းတန်ယုံအရာရှိသူက VOA ကိုပြောပါတယ်အချို့ကိစ္စတွေကိုနှစ်ဖက်ညှိနှိုင်းပေးနေကြောင်းလည်းပြောပါတယ်ဝင်ငွေရဖို့အတွက်ပြည်ပကိုအလုံးအင်းနဲ့ရွှေ့ပြောင်းထွက်ခွာနေတဲ့မြန်မာအလုပ်သမားတွေဟာလူကုန်ကူးမှုတဝါကောင်းမှုဖျက်ခံရမှုလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေနဲ့ရင်ဆိုင်နေရတာပါဒါတွေကိုတက်ဆိုင်ရာပြည်ပနိုင်ငံတွေကလည်းကူညီပေးဖို့လိုအပ်တယ်လို့မြန်မာလူသားသူကပြောပါတယ
်လူ့လက်မဲ့ညားလာတော့စီးဆက်ရနိုင်ငံတွေကိုထွက်ခွာပြီးလူလုံးကြရတာများတယ်အခုကူညီနေတဲ့အဖွဲ့အစည်းကနည်းတယ်ပေါ့နည်းတဲ့ခါကျတော့အလုံးကိုစီးရောက်လိုက်ရင်မကူညီနိုင်ရဘူးပြဿနာရှိရင်တော့မှပဲဒီမြက်ဖွဲ့ကြီးရတဲ့အတွက်ပြဿနာကရော့သွားတယ်လို့
အလုပ်သမားတွေအနေနဲ့ပြည်ပမှာလုပ်ငန်းဝင်ထိခိုက်မှုအတွက်ရာသီနဲ့နေနိုင်ခြင်းရော့ခြင်းအပြည့်အဝရရှိဖို့ကိုတက်ဆိုင်ရာအကျိုးဆောင်ကနေတဆင့်တောင်းဆိုခွင့်ရှိရလို့1999ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ပြည်ပအလုပ်ကိုင်ဆိုင်ရာဥပဒေမှာဖော်ပြထားပါတယ်။ဒါအပြင်ပြည်ပအလုပ်ကိုင်နဲ့ပတ်သက်ပြီးရပိုင်ခွင့်နဲ့အခွင့်အရေးတွေနေနာဆုံးရှုံးမှုကိုလည်းတရားစွဲဝင်ရှိရလို့ဆိုထားပါတယ်။ပြဋ္ဌာန်းထားတဲ့ဥပဒေတွေရှိပေမဲ့လက်တွေ့မှာတော့အခွင့်အရေးချိုးဖောက်ခံနေရတယ်လို့အလုပ်သမားတွေကပြောပါတယ်။ပြည်တွင်းမှာအလုပ်အကိုင်အခွင့်အလမ်းတွေရှားပါးလာတာနဲ့အမျှပြည်ပကိုရရနီးလန်းနဲ့ထွက်ခွာပြီးအလုပ်အကိုင်ရရှိဖို့ရုန်းကန်နေကြရတာပါခင်ဗျာ။